မြောက်ကိုရီးယားကပက်ထင်းတပ်ဒုံးကျည်တစ်ခုကိုတန်းပြည်အနောက်မြောက်ဖက်ကမ်းခြေအနီးကနေတင်းငွေတွေနဲ့မှဆန်းသက်ပစ်လွှတ်လိုက်ကြောင်းတောင်ကိုရီးယားပူးတွဲစီဥစည်းချုပ်များရဲ့အကြီးအကဲကပြောပါတယ်။မြောက်ကိုရီးယားရဲ့ရန်လိုတဲ့လုပ်ရအပေါ်သူတို့အနေနဲ့အနီးကစောင့်ကြည့်နေကြောင်းနဲ့ဖြစ်လာနိုင်တဲ့အခြေအနေတွေအတွက်အစဉ်သင့်ပြင်ဆင်ထားကြောင်းတောင်ကိုရီးယားစစ်တပ်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။မြို့တော်ပျုံယမ်းရဲ့အနောက်မြောက်ဖက်ကူဆုံးဒေသကနေပစ်လွှတ်လိုက်တဲ့ဒုံးကျည်ဟာမိုင်400ကျော်အထိရောက်သွားခဲ့တယ်လို့တောင်ကိုရီးယားစစ်တပ်ကပြောပါတယ်။အမေရိကန်စစ်တပ်ကတော့အဲ့ဒီပက်ထင်းတပ်ဒုံးကျည်ဟာအဲ့ဒီလောက်အကွာအဝေးကိုရောက်သွားခဲ့တယ်ဆိုတာကိုအတိအပြုပြောဆိုပေမဲ့ဘလို့ဒုံးကျည်အမျိုးအစားဖြစ်တယ်ဆိုတာကိုစုံစမ်းစစ်ဆေးနေစေလို့ဆိုပါတယ်။ဒါဟာတောင်ကိုရီးယားသမ္မတမွန်ဂျေအင်းရွေးကောက်တင်မြှောက်ခံရပြီးတဲ့နောက်မှာပထမဆုံးအကြိမ်ဖြစ်မြောက်ကိုရီးယားကရန်လိုတဲ့လုပ်ရပ်ကိုပြုလုပ်လိုက်တာပါ။ကိုရီးယားကျွန်းဆွယ်နျူကလ িয়ার ကင်မဲဇုံဖြစ်လာရေးအတွက်တောင်ကိုရီးယားသမ္မတမွန်ဂျေအင်းကလိုလားနေတာပါ။အခုပြစ်လွတ်မှုဟာမြောက်ကိုရီးယားကလွန်ခဲ့တဲ့သတင်းနှစ်ပတ်လောက်ကဒုံးကျည်ပြစ်လွတ်ပြီးမိနစ်ပိုင်းအတွင်းမှာပြတ်ကျသွားခဲ့ပြီးတဲ့နောက်ပထမဆုံးအကြိမ်စမ်းသပ်ပြစ်လွတ်ခြင်းလည်းဖြစ်ပါတယ်။မြောက်ကိုရီးယားရဲ့အခုပက်ထင်းတပ်ဒုံးကျည်စမ်းသပ်ပြစ်လွတ်မှုဟာကုလသမဂ္ဂရဲ့ဆုံးဖြတ်ချက်ကိုချိုးဖောက်ရာကျပြီးဒီလောက်ရအပေါ်ဂျပန်နိုင်ငံအနေနဲ့အပြင်းထန်ကန့်ကွက်ကြောင်းဂျပန်အစိုးရဝန်ကြီးအဖွဲ့အတွင်းဝန်ချုပ်ယိုရှိဟီဒေဆူဂါကတင်းငွေနေနေမှာပြောပါတယ်။ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကလည်းအလားတူကန့်ကွက်ကြောင်းသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။